ရခိုင်ပြည်နယ်မြောက်ပိုင်းပေါက်တော်မြို့နယ်အလဲဖေုံကကျွန်းမှာရှိတဲ့အာရခတက်တော်အေရဲ့စစ်သုံးဘန်းတွေနဲ့အကျဉ်းသားစေကုသရေးစင်တာကိုမနေ့ကစက်တင်ဘာလ10ရက်နေ့မှာစစ်ကောင်စီလေတပ်ကဗုံးကျဲတိုက်ခိုက်ခဲ့တာကြောင့်လူ20လောက်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့စစ်ရေးနှိစက်သူတူကပြောပါတယ
်။အဲမင်းညာလည်းနဲ့အစိုးရပေါ်တော့လည်းနဲ့အစိုးရကအဲ့ဂျက်ဖိုက်တာစီးလာပြီးရင်သူဂျက်ဖိုက်တာကဒီစစ်တွေဘက်ကဥပဒေလာခဲ့တာစစ်တွေဘက်ကဥပဒေလာပြီးရင်အဲ့နေရာကိုဖွဲ့ပြီးလာပြီးရှားတယ်အဲရှားပြီးရတယ်ဒါဟိုဖွေရှင်းပြီးတော့ဘူးမပြေတော့တာကြီးတည်တော့တယ်အာနောက်ထပ်တန်တဲ့လူတွေကတော့တန်ရတယ်ပြန့်ထန်တယ်
တေဆုံးသွားသူတွေထဲမှာစစ်သုံးဘန်းတွေဆေးရုံဝန်ထမ်းတွေအကျဉ်းသားတွေနဲ့ပြင်ပကနေလာရောက်စေကူသားမှုခံယူနေတဲ့အရတားတချို့ပါဝင်တယ်လို့လည်းပြောပါတယ်
အပြင်အဲ့ဒီအချင်းကဘသူတွေအများဆုံးပါတော့လဲဆိုရင်ဒီပြန်ပဒီဟိုကပေါ့နော်ဒီကြေပါတွေကစေခုခုရောင်းနေတဲ့လူတွေရဲ့ပြီးရင်ဒီတပွေတွေကဖမ်းရထားတဲ့စစ်သုံးပန့်တွေရဲ့နောက်တစ်ခုကနေပြီးရင်ဒီရာဇဝမုံနဲ့နေပြီးရင်အကျဉ်းချနိုင်တဲ့လူတွေရဲ့အဲ့ဒီကျမ်းမာရေးဝန်ထမ်းတွေအဲ့ဒီမှာချနိုင်တဲ့ကျမ်းမာရေးဝန်ထမ်းတွေအာဒီနေမကောင်းလို့ရောင်းနေတဲ့ကလေးသူငယ်တွေကအစအဲ့ဒါအရက်ဖက်ဆိုင်ရာကပေါ့နော်အဲ့ဒါတွေကအစအကုန်လုံးပါသွားတာ
လူအများအပြားတိတ်ကြေထိခိုက်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။2021ခုနှစ်ဆေးအာဏာသိမ်းပြီးနောက်ပိုင်းကျေပြန့်လာတဲ့လက်နက်ကင်ပဋိပက္ခတွေမှာစစ်ရေးအရအရေးနှိမ့်လာချိန်မှာပဲစစ်ကောင်စီအကြီးအကဲကအပြင်းအထန်လက်တုံ့ပြန်မယ်လို့လည်းမကြသေးခင်ကပဲသတိပေးထားတာပါ။စစ်ရေးနှိစက်သူဒေသခံကတော့ရခိုင်ပြည်နယ်ကမြို့နယ်အများအပြားကိုအေးအေးအဖွဲကထိန်းချုပ်ခဲ့ပြီးနောက်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပိုလုပ်လာတာလို့ပြောပါတယ
်။ရခိုင်တပ်တို့အရကတက်တို့ရဲ့ဒီချင်းချုံမှုအောင်ရောက်နေတဲ့နေတွေကိုသူတို့ကဒီခြေလျင်စစ်ကြောင်းတွေထိုးပေါက်ဝင်ရောက်လာဖို့ဆိုတာခက်ခဲသွားပြီလေအဲ့ဒါနဲ့ဒီပြင်ရေကြောင်းကလာပြီးထိုးပေါက်ဖို့ဆိုတာလေတို့တို့ကိုခက်ခဲနေတဲ့အလုပ်တစ်ခုဖြစ်လာတဲ့သူတို့ကဒီစစ်ကြောင်းနဲ့ကြောင်းကတော့သူတို့ထိုးပေါက်မှုတွေမလွယ်ဘူးဒါပေမဲ့သူတို့လွယ်တဲ့နေလန်ကဒီလေကြောင်းပဲရှိတယ်နောက်ပိုင်းမှာလေလေကြောင်းတိုက်ခတ်မှုတွေညလာနိုင်တယ်လို့တော့ဟုတ်တယ်ဆက်နေလို့ရတယ်အဲ့ဒါတွေကတော့
ရခိုင်ပြည်နယ်မြောက်ပိုင်းကအေးထိန်းချုပ်နယ်မြေတစ်ခုမှာရှိနေတဲ့ဒေသခံအမျိုးသမီးတူကတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေအပေါ်စိုးရိမ်နေပါတယ
်ဒီအရင်ကကျတော့သူတို့ကအဲ့လိုမျိုးတည်ဝင်အဲ့လိုမျိုးထုတ်ပြန်တာမရှိဘူးနောက်ကဒီမြန်မာလိန်အလင်းကတစ်ဆင့်အဲ့လိုမျိုးတည်ရင်းတွေပါလေထုတ်ပြန်လေဆိုတော့အာဒီနေ့ဆိုရင်လေပို့ပြီးတော့မှလုံလာပေါ့အဲ့မျိုးစိုးရိမ်နေအရင်စိုးရိမ်မှုတွေအရင်များရင်တော့ပြောရရပါဟောဒီအတူအဓိကတိုက်ခိုက်နေတာလေဒီခြေချောက်တစ်ခုပဲရှိတော့လေသူတို့ပေရှင်ဘယ်လိုမျိုးရှမ်းလဲမသိဘူးနော်ဒီရှမ်းမြောက်မှာလိုမျိုးအဲ့လိုစပီရှယ်စခန်းတည်တည်ရင်းနဲ့အဲ့လိုလာပြစ်မလာတာတိတဟဲ့လေဆိုတာတည်တည်နေလာပြစ်မလာဆိုရင်ပုံမှာစိုးရိမ်မှုတွေအရင်ရှိနေရပါဟော
လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေထိခိုက်တည်ကျင်းမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကသတိပေးနေချိန်မှာပဲတိုက်ခတ်မှုတွေဆက်ဖြစ်နေတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့မှာစစ်ပေးဆောင်တွေရှိရာနေရာကိုစစ်ကောင်စီတပ်ကဗုံးကျဲတိုက်ခိုက်တာကြောင့်ကလေး9ဦးအပါအဝင်လူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့ TNL ထိန်းချုပ်ထားတဲ့နန်းခမ်းမြို့ကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်နယ်ကိုဝန်ဆောင်တွေအပါအဝင်12ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ